မေဂန်ပြည်တော်စုမြောက်ကယ်ရိုလိုင်းနားပြည်နယ်ချာလော့တ်မြို့ကိုအချင်းထောင်မှာဖမ်းဆီးထိန်းသိမ်းခံရတဲ့ဒီကရင်ဒုက္ခတဲ့ကိုထွန်းလုံစင်ကိုပြီးခဲ့တဲ့သတင်းပတ်တည်းမှာတရားရုံးကအာမခံနဲ့ပြန်လွှတ်ပေးလိုက်ပါတယ်။ဒါပေမဲ့တရားရုံးမှာတော့အမှုကိုဆက်လက်ရင်ဆိုင်ရမှာဖြစ်ပါတယ်။နောက်ဆုံးအခြေအနေကိုပြောပြချင်ပါတယ်။ပြည်တိုင်းသားဒုက္ခတဲ့ကိုထွန်းလုံစင်ကိုပြီးခဲ့တဲ့သတင်းပတ်တည်းချာလော့တ်မြို့ကိုအချင်းထောင်ကနေပြန်လွှတ်ပေးလိုက်ပြီဖြစ်တယ်လို့ဒုက္ခတဲ့ဒီအမေရိကန်ကိုလာဖို့ကူညီပေးနေတဲ့Episcopal Migration Ministry ဘာသာရေးအဖွဲ့တာဝန်ရှိသူ Mr. Blackwood ကပြောပါတယ
် Yes, he is currently out of jail. I think it was last week. Living in a community where there are other people.
အခုတော့သူအချင်းတော်နဲ့မှမဟုတ်တော့ပါဘူး။ပြီးခဲ့တဲ့ပတ်ကပဲထွက်လာတာပါ။သူတယောက်တည်းပဲအထီးကျန်လည်းဖြစ်မနေတော့ပါဘူး။သူနဲ့ဘာသာတူလူမျိုးတူအတိုင်းဝန်းနေကြမှာနင်းနေရပါဘူး။သူ့လုံခြုံရေးအတွက်သူမှုနဲ့ပတ်သက်တဲ့တခြားအချက်အလက်တွေကိုတော့ကျွန်မဘာမှမပြောလိုပါဘူ
း။အသက်22နှစ်အရွယ်ကိုထွန်းလုံစင်ဟာထိုင်းနိုင်ငံမေလဒုက္ခသည်စခန်းမှာကလေးကဆေးကုသမှုခံယူနေသူဖြစ်တာကြောင့်သူ့ရှိနေရဲ့ရှောင်းလဲချက်တွေအရကိုထွန်းလုံစင်ရဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးအခြေအနေကိုငဲ့ကွက်ပြီးအကျဉ်းထောင်ကနေအာမခံနဲ့ပြန်လွှတ်ပေးဖို့တရားရုံးကဆုံးဖြတ်ခဲ့ပုံရာကြောင့်ကိုထွန်းလုံစင်ရှားလော့မြို့အကျဉ်းထောင်မှာရှိစဉ်သက္ကပြန်အဖြစ်ကူညီဆောင်ရွက်ပေးခဲ့သူသောခုထုက VOA ကိုပြောပါတယ်
။ပြီးခဲ့တဲ့ debate လောက်ကသူ့ကိုအဲ့ဒီတရားရုံးကနေလွတ်လိုက်တာ။တကယ်တကယ်တော့မဟုတ်ဘူး။သူ့မှာယုံကြည်နေရှိသေးတယ်လို့ပြောပါတယ်။ဆိုတော့သူ့အခုတော့အမကန်နဲ့လွတ်ထားတဲ့သဘောရှိပါတယ်။သူ့ယုံကြည်နေအတွက်ကလည်းသူ့မှာတော့နည်းနည်းလေးရှိအခက်အခဲရှိတာကသူ့အတွက်ဟိုတော့တကယ်ပြန်မရှိဘူးဖြစ်နေတယ်ဟုတ်။ဒီတရားရုံးမှာသုံးမဲ့တကယ်ပြန်တရားဝင်တကယ်ပြန်ပေါ့နော်။သူအတက်ဆက်အဲ့ကတော့လေသူတို့ကရှာနေရတာပေါ့နော်သူရဲ့ယုံကြည်နေတဲ့ရှိသေးတယ်လို့ပြောတယ်ကျွန်တော်ပြန်တစ်ခေါက်တော့မဟုတ်နိုင်သေးဘူးသူအခုရှာလော့မှာရှိပါတယ်ကျွန်တော်တို့ဒီဒုက္ခတွေကိုကူညီတဲ့ဒီကက်သလစ်ဌာနက agency ကနေပြီးတော့သူ့ကိုရှာလော့ကဟိုအပါတ်မန့်တစ်ခုနားရပေးရလို့သိရတယ်ကျွန်တော်အဲ့ဒီမှာသွားတွေ့တယ်ဆိုတော့သူအိမ်ကအပါတ်မန့်မှာသူတယောက်ပဲနေတယ်သူ့ကိုကြည့်ရတော့လောလောဆယ်တော့အချိန်နဲ့ဆင်ပြေပါတယ်ခင်းပါရေးတော့ကိုချက်စားတတ်တယ်ကျွန်တော်လေ
သူကသူ့ရဲ့ကျန်းမာရေးအခြေအနေရောဘယ်လိုမြင်ရပါသလဲ
ကျန်းမာရေးကကောင်းတယ်သူကကျန်းမာမှာပဲသူ့ကိုမေးကြည့်လိုက်ခါမှာလဲဟိုအဖြေကတော့ဒါလည်းမဖြေနိုင်ဘူးဒါပေမဲ့သူကတော့ဖြစ်ခြင်းဖြစ်နိုင်ရင်တော့သူ့အမိနဲ့ပဲပြောချင်တယ်အဲ့ဒီညမှာကျွန်တော်ခေါ်ကြည့်သေးတယ်ခေါ်လို့မရဘူ
းဘာကြောင့်လင်းပေါ်နေစဉ်းပြရလဲဆိုတာမေးကြည့်သေးလားခင်ဗျဟု
တ်ကဲ့မေးကြည့်တာကိုအဖြေမရပါဘူးသူ့မေးလိုက်တိုင်းသူကတခုခုကိုတွေးနေတယ်လို့ပဲအဲသူတစ်ခါဖြေဖို့ရတော့ဖြစ်သွားလို့ဖြစ်သွားတယ်လို့ပဲသူဖြေတယ်ဆိုတော့သူ့ကိုမေကွန်တခုခုကိုတေးချမေးကြည့်လိုက်ရင်သူမဖြေနိုင်ဘူးဖြစ်တယ်အဲကြီးရတဲ့ပုံစံကတော့သူလည်းပြောပြတယ်သူခိုင်းဘက်မှာသူဒုက္ခစကားမှနေကြတော့သူသေးတယ်ပါတောက်ရတယ်လို့သူကိုယ်တိုင်ပြောတယ
်ကိုထုံးလုံးစိန်မှာဇနီးနဲ့ကလေးငယ်ရှိပြီးလောလောဆယ်မေလာဒုက္ခတဲ့စခန်းမှာနေထိုင်နေကြောင်းမကြခင်သူတို့အမေရိကန်ပြည်တော်စုကိုရောက်လာမယ်လို့မျှော်လင့်ထားကြောင်းစောခုထုကပြောပါတယ်
မျိုးသမီးနဲ့သူကလေးကကျွန်တော်ထင်တာဟိုမှာအချိန်မှကျင်းခဲ့တယ်မကြခင်လာမယ်လို့သိရတယ်နောက်ပြီးတော့သူ့မှာဒီမှာအမျိုးတွေလည်းရှိတယ်လို့ပြောတယ်ဒီမှာဆက်တွေ့ရတယ်လို့ပြောတယ်တကယ်လို့သာဆိုရင်တရားရောက်ကအမျိုးတွေပါရဖြစ်ဖြစ်ပေါ့နော်ဟိုသူ့ကိုလက်ခံပြီးတော့ကြီးရှုမယ်ဆိုလို့ရှိရင်တော့သူ့ကိုဒီမှာဒီနေရာမှာတော့အခြေချပေးဖို့ရှိပါတယ်ဟိုပါပေါ့နော်မိသားစုတွေနဲ့ကောင်းမွန်ပြန်နေတော့ပုံမှန်ပြန်ဖြစ်သွားနိုင်ပါတယ
်ကိုတွန်းလုံးစိန်ဟာမေလ25ရက်နေ့ကမြောက်ကယ်ရိုလိုင်းနားပြည်နယ်ရှာလော့တ်ဒေါဂလတ်နိုင်ငံတကာလေးစိတ်ကနေအမေရိကန်လေကြောင်းလိုင်း AA ခီးစဉ်အမှတ်9နှစ်4နှစ်နဲ့သူအခြေချနေထိုင်မဲ့ကမ်းခြေမြို့နယူးဘန်းကိုသွားမဲ့လေယာဉ်ပြန်တမ်းဖို့ပြင်ဆင်နေချိန်မှာထိုင်ရန်ကနေထားပြီးလေယာဉ်တကားမကြီးကိုသွားဖွင့်ဖို့ကြိုးစားတော့လေယာဉ်မင်းနဲ့အခြားခီးတဲ့နှစ်ဦးကတားမြစ်ရာကလေယာဉ်မင်းရဲ့လက်ကိုကိုက်ပြီးလေယာဉ်ပြေးလမ်းပေါ်ခုန်ချထွက်ပြေးခဲ့ပါလေအဲ့တော့လေရင်ဝန်ထမ်းတွေကသူ့ကိုဝမ်းမီဖမ်းဆီးခဲ့ရတာကအမှုရင်ဆိုင်နေရတာဖြစ်ပါတယ်။မြောက်ကယ်ရိုလိုင်းနားပြည်နယ်မှာ2005ခုနှစ်ကစလို့ဇာရောက်အခြေချနေထိုင်တဲ့ဒုက္ခသည်ပေါင်း 25,000 ကျော်ရှိပြီးအဲ့ဒီထဲမှာ 9,400 ကျော်ဟာမြန်မာဒုက္ခသည်တွေဖြစ်ပါတယ်။ယူဘန်မြို့မှာအခြေချနေထိုင်တဲ့မြန်မာဒုက္ခသည်ဦးရေ 1,900 ရှိတဲ့ထဲမှာအများစုကပြည်ရင်တိုင်းသားတွေဖြစ်ကြပါတယ်ခင်ဗျာ။